မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံသားသုံးငွေများလက်ခံကင်ဆောင်ခွင့်လိုင်စင်ရုပ်သိမ်းလိုက်ခြင်းအပေါ်ဗဟိုဘဏ်ကအကောင်းဆုံးဆောင်ရွက်မှုဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့နဲ့ပညာရှင်တွေကသုံးသပ်နေပေမဲ့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့လည်းပြောဆိုလိုက်ကြပါတယ်။ရလက်ကောင်ထပ်ပေါ်ဖို့အတွက်ရက်ကာလတိုးပေးတဲ့လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတောက်မေခကသတင်းပေးပို့ပါတယ
်။မြမငွေကြေးတန်ဖိုးတက်လာဖို့ဒေါ်လာသုံးဆွဲမှုလျော့ပါလာဖို့နဲ့နိုင်ငံသားငွေလဲလှယ်မှုနှုန်းတည်ငြိမ်လာနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံသားသုံးဝင်များလက်ခံကင်ဆောင်ခွင့်လိုင်စင်ကိုပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကရုပ်သိမ်းခဲ့ပါတယ်။ဒီလိုရုပ်သိမ်းခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်အချို့နဲ့ပညာရှင်အချို့ကအခုလိုသုံးသပ်ပြောဆိုလိုက်တာပါ။စီးပွားရေးလေ့လာသုံးသပ်သူတဦးဖြစ်တဲ့ဦးစိန်ကျော်လိုင်ကတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုအပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ဒီကိစ္စကဗဟိုဘဏ်ကနေပြီးတော့မှသူတို့သက်ဆိုင်ရာဟာလာကျွမ်းကျင်တဲ့ပညာရှင်တွေအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့မှလုပ်တဲ့ကိစ္စလို့ကျွန်တော်ယုံကြည်တယ်။အဲလိုဖြစ်တဲ့အတွက်ဟာလာတိုင်ပင်စီးပွားရေးကမောက်ကမဖြစ်မယ်လို့ပြောခြင်းဟာဘာမှအတိအပြည့်မရှိဘူးလို့ကျွန်တော်ထင်တယ်။ရလကဘာဖြစ်လာလဲဆိုတာဘယ်သူမှမသိဘူး။လူရဲ့သက်ဆိုင်ရာ local currency တက်လာအောင်လုပ်ပေးတဲ့သဘောဖြစ်တဲ့အတွက်ထိုက်တဲ့နဲ့ကောင်းကျိုးတော့ရရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်။သူတို့တစ်ဖက်ကစီးပွားရေးအခြေခံအချက်လက်တွေကိုယ်တော်ရေးလုံငွေပြမှုတို့ဘဏ္ဍာရေးလုံငွေပြမှုတို့ရနေတဲ့နိုင်ငံတစ်ခုမှာဘယ်လိုဖြစ်လာမလဲဆိုတော့တောင်းဆိုစဉ်းစားမယ့်ပြဿနာတွေရှိတယ်
။ဘိုးဘန်ထုတ်ပြန်ချက်အရအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းများအဖွဲ့အစည်းများဟိုတယ်နဲ့ခရီးသွားလှည့်လည်ရေးလုပ်ငန်းများစားတောက်ဆိုင်များ duty free shop များလေကြောင်းလိုင်းများဆေးရုံများဆက်သွယ်ရေးလုပ်ငန်းများအချိုရည်နဲ့ရမကလုပ်ငန်းများအ мян ချောပို့လုပ်ငန်းများပို့တက်ဆေးဖြန့်လုပ်ငန်းများမီဒီယာအခန်းများမြမစီးပွားရေးဥပိုင်လီမိတက်စတဲ့လုပ်ငန်းတွေအပြင်ယွန်းတယ်ပို့တယ်အမှတ်တရပစ္စည်းအယောင်းဆိုင်များစူပါမားကတ်များခေါက်သီးကလပ်များနဲ့နာရီးကူညီမှုလုပ်ငန်းစတဲ့လုပ်ငန်းတွေမှာနိုင်ငံသားသုံးဝေလက်ခံကင်ဆောင်ခွင့်မရှိတော့ပါဘူးဒီလုပ်ငန်းတွေမှာနိုင်ငံသားငွေကင်ဆောင်ဖို့အတွက်ထုတ်ပေးထားတဲ့လိုင်စင်တွေကိုအောက်တိုဘာ19ရက်နေ့ကနေစတင်ရုပ်သိမ်းနေပြီဖြစ်ပါတယ်ဒီလိုင်စင်တွေကိုနိုဝင်ဘာ30ရက်နေ့နောက်ဆုံးထားပြီးအနှံ့ရမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်ကမ္ဘောဇာဘန်ဒူအိုဂရာဦးတန်းလွင်ကတော့ဒီလိုလှုပ်ဆောင်လိုက်တာဟာလှုပ်ဆောင်တဲ့လုပ်ငန်းတစ်ခုဖြစ်ပေမဲ့ဒီထက်ပိုပြီးအချိန်ယူတဲ့လို့သုံးသပ်ပြောဆိုလိုက်ပါတယ်။ရူဘီလန်ခီးသွားလုပ်ငန်းပိုင်ရှင်ဦးအေးကျော်ကလည်းခုလိုသုံးသပ်ခဲ့ပါသေးတယ်
။ကမ္ဘာနိုင်ငံမှာရှိတဲ့ဘောင်းမှာရှိတဲ့ဆိုတာဒီအားလုံးကမိမိနိုင်ငံမှာရှိတဲ့ငွေကြေးကိုပဲအဓိကတမိုးထားချက်နဲ့လက်ခံတဲ့အခက်ခဲဖြစ်ပါတယ်ဆိုတော့ market share လို့ကျွန်တော်စဉ်းစားတတ်တော့ငွေကြေးလည်းလဲလဲနှုန်းဒီအချိန်နဲ့ဒါ floating ဖြစ်နေတဲ့အတွက်ဒါ fix မဟုတ်တော့ဒါကြောင်းနေဖြစ်မှာပဲစီးပွားရေးလုပ်တယ်ဆိုတာကတော့သမတ်ချင်းအမျက်ကြီးရကြည့်လို့လည်းမရဘူးနောက်တစ်ချက်ဒါကနိုင်ငံတကာမှာရှင်းသုံးနေတာပဲအပမာနိုင်ငံကထူးခြားပြီးတော့ထိခိုက်မဲ့ပါညာဆိုတာသားနေတာလေ
စီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကပေရာကတော့ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုအပေါ်မှာခုလိုပြောခဲ့ပါတယ
်အမှန်ကတော့ဒေါ်လာ3လာတွင်ကျတဲ့ဟာမကောင်းဘူးအဲ့ဒါကတော့ကျော်သွားမှာပဲအမူအားဖြင့်မှန်ပါတယ်ဟုတ်ကြာတော့ဒီအတွင်ကူးပြောင်းတဲ့ခါမှာဘလောက်ချိန်ယူမလဲဘလောက်ချောင်းမွေမလဲအဲ့ဒါတော့မသိကြဘူးဟိုတချို့လူတွေပြောသလိုအမောက်ကမှဖြစ်လိမ့်မယ်လို့တော့ဆရာမယူဆဘူးသို့တော်လည်းဟိုကတိလင်နာနိုင်တဲ့ဟာလေးကတော့ရေတို့မှရှိနိုင်တယ်ဒါပေမဲ့လို့လုံးတဲ့အတွဲဒေါ်လာဈေးတွေချက်ချင်းလည်းငင်းကြီးကျသွားမယ်လို့ဆရာတော့မယုံကြည်ဘူးပုံသွေးရေးမှာတောက်လျှောက်လူငွေပြနေအဲပုံသွေးရေးလူငွေတွေပြနေတာရေတခြားနေရာနေပြီးတော့ပါပါသေးနိုင်သေးသမျှကတော့ဒေါ်လာဈေးကတက်မယ်ပမာငွေကကျမယ
်စင်ထရယ်ဟိုတယ်ရဲ့ဟိုတယ်လုပ်ငန်းရှင်ဦးတင်ဝင်းကတော့နိုင်ငံသားသုံးဝင်များလက်ခံဆောင်ရွက်ခွင့်လိုင်စင်ရုပ်သိမ်းမှုကြောင့်ဟိုတယ်တွေမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြခဲ့ပါတယ
်ဒီပြင်ကတို့ကပါဒီငွေမကန်နဲ့ဆိုရကြတော့ဒီညစာလိုက်လုံးရမယ်သဘောဖြစ်နေတော့တော်တော်ရှိတဲ့ငွေဘယ်လိုလုံးမလဲအဲဘယ်လိုလဲမလဲတော့မကန်ဘူးဆိုဝင်တဲ့နိုင်ငံသားကဒီ information နဲ့မပြန်သေးဘူးလေဒီမှာပတိရဲ့ဝေရကဘလူလက်ခံမလားလက်မခံဘူးတော့ကျန်တော့မှာလားဆိုရင်အခက်အခဲတော့တော်တော်များပါတယ်အခုမှလည်းမနေရှင်ရပြည့်စုံမရှိဘူးလေအခုတည်းဆိုတော့တော်တော်ခက်ခဲတယ
်အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်ထားတဲ့အရာမြမလက်ရှိစီးပွားရေးကျဆင်းစေမှုတွေမှာဒေါ်လာတန်ဖိုးအကောင်းလာခြင်းဟာလည်းအချက်တစ်ချက်အနေနဲ့ပါဝင်နေတယ်လို့ထောက်ပြပြောဆိုထားတာရှိပါတယ်လက်ရှိမြန်မာနိုင်ငံငွေကြေးဖောင်းပွားမှုနှုန်းဟာပြီးခဲ့တဲ့ဇူလိုင်လအထိ10ရာခိုင်နှုန်းနီးပါးရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်ရှင်